နေ့မနေ့ပိုင်းကတိတ်မောက်ခဲ့တဲ့ဗမောကသားကြားပြေးဆွေးနေတဲ့ရှက်ပြေးရင်ကယ်ဆယ်မှုတွေကိုဌာနဆိုင်ရာအဖွဲ့တွေနဲ့ရက်ဖက်အဖွဲ့တွေပေါင်းပြီးတော့ဒီနေ့ဆက်လုပ်နေကြပါတယ်။ပျောက်ဆုံးနေသူ24ယောက်လောက်ရှိနေတုန်းဖြစ်ပြီးတော့ဆက်ပစ္စည်းကိရိယာအားနည်းတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုခက်ခက်ခဲခဲလုပ်နေရတဲ့အကြောင်းဒေသခံတချို့ကပြောကြပါတယ်။ဒီချိန်တွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မခင်ဖြူထွေးကဆက်ပြီးတော့ပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါကချစ်ပြည်နယ်ပမော်မြို့ကနေကတာမြို့ကိုပြေးဆွဲနေတဲ့ရှက်ပြေးရေရင်မနေ့မနက်ပိုင်းကတိတ်မောက်ခဲ့တာမှာအခုချိန်ထိလူ24ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အစိုးရဌာနပိုင်းဆိုင်ရာတွေကရောအရက်ဖက်အကူကြီးပေးရေးအဖွဲ့တွေပါပူးပေါင်းပြီးတော့ဒီရှက်ပြေးရေရင်ကိုရေထဲကနေဆွဲတင်နိုင်ဖို့ကြိုးစားနေတယ်လို့ပျောက်ဆုံးသူတွေကိုရှာဖွေနေတယ်လို့ပမော်ဒေသခံတူကပြောပြပါတယ်အခုချိန်ကတ
ော့ဆက်ပြီးကြိုးစားနေတယ်ဗျအခုချိန်ကတော့အမှားတော့မကြောင်းအချိန်တွေကမရှိချလာဘူးนี่แหละไปนอกเนี่ยดูลงมาแล้วพี่หลอกก็เอาไฟได้ก็ตลอดมาเลยครับมีแต่ดีรอพี่ฟันชูที่อันนั้นดีป่ะเนาะอันปาร์ตี้ดีเวสที่แนวนี้มายะก็ที่อกลงป่าไปฐานะสายอารมณ์มานี่ก็เยตะพั่วริยอป่ะเนาะอารมณ์มาขึ้นพี่ก็ลงมาแล้วครับตะตีก็แล้วก็คู่เชิญก็ไม่พอได้อยู่ครับที่เนี่ยที่แท้ไม่ไอ้ลงตรงๆก็เอายีบอพอละที่แหละไอ้น่ะเลยก็ดียีเยมุเสบาละก็ตีอ่ะเลยครับအောင်နေရတော့မတွေ့သေးဘူးပေါ့ဗျာဟိုမနေ့ကရေပြည့်အားကနေကတည်းကမျောတယ်ဟာလည်းမျောသွားကြတော့ပါပြီတော့တက်ဆုံးလူစီးရတော့24ယောက်ရှိတယ်လို့ပြောတယ်ဗျာ25နဲ့5ယောက်ကတော့ညှပ်ထားပြီပေါ့ညှပ်ထားဆိုတော့ဟိုတစ်ချက်လွတ်မြောက်ပါပေါ့လေတစ်ယောက်ပြေတာပေါ့ဒီရက်ဒီတစ်ယောက်ပါတယ်အဲ့ဒါမ
ှလောလောဆယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်နေချိန်မှာရာသီဥတုကမဆိုးလာပေမဲ့လို့ရေစီးကတော့ပြင်းထန်နေပါတယ်ဒီပြည်ကြပိုင်းတဲ့ဆက်ပစ္စည်းကိရိယာပိုင်းဆိုင်ရာအားနည်းမှုတွေကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေတယ်လို့ပမော်ဒေသခံကပဲဆက်ပြီးတော့ပြောပြပါဗျာ
။အခက်အခဲကတော့ကျွန်တော်ပြင်မယ်ပေါ့ဗျာ။ဒီအဲ့ဒီဥဒတိုင်းကရှိတယ်လေ။အဲ့ဒီဥဒတိုင်းကညီရလို့လာမပြီးဘူးကွာ။အဲ့ဒီဆက်ပြရတော့ဆက်မလာဘူး။တိုင်းအောက်မှာချထားလို့ဒီမှာဆက်ပြဝိတ်ရှိတယ်လေ။ပစ္စည်းလည်းတင်လာတဲ့ခါကျတော့တုံနဲ့ဟိုဆွဲမရဘူးကွာ။တိုင်းနဲ့ပန်ကာတော့ပြုတ်ထွက်လာလို့ပြောတယ်။ဒီဘောကနေအဲ့ညမှာပါကုန်တင်သိမ်းဘောကဆွဲပြနေတယ်။ဒီကုန်းဘောကနေလည်းလူတွေရဲ့အမ်းမဲ့ပေါ်လေဝင်ကြိုးနေတယ်ဝင်နေကြတာပါသူ။ဟိုစပီစီကြည့်ရဆိုတော့လိုမျိုးအသိဉာဏ်နဲ့ဟိုစစ်စစ်ကြည့်ရတယ်မရှိဘူးလေ။ဒီလိုပေါ့ဝင်ကြိုးတွေနဲ့ဟိုကျွန်တော်တို့ဖြစ်ချင်းမှာဖြီးပြီးတော့ဒီသူ့ရဲ့ရင်ခါလေးစပီမှာဖြီးပြီးတော့အဲဒီကဘာပေါ်ကိုလူအားနဲ့တွေ့တင်နေတာပေါ့။စစ်ကြည့်ရမမဆုံးနေနေတော့မရှိပါဘူး။ဒီပညာစစ်ကြောတော့မရှိဘူး။ဘယ်ရန်အားမဲ့ပါလဲ။ဟိုတီးတန်းကိုလိမ့်တင်တာမျိုးလည်းမရှိဘူး။အဲ့ဒါဒီလဲလို့မရှိထားတဲ့ခါကျတော့အခုလိုဖြစ်တာပေါ့။
ပမော်နဲ့ကတာကြာပြေးဆွဲနေတဲ့ရှက်ပြေးရင်ဟာမနေ့ကပမော်စိတ်ကန်းကအထွက်မနက်9နာရီကျော်လောက်မှာဆက်ချွေရင်မှုကြောင့်တိမ်မောက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ရေရင်နှစ်ချိန်မှာမိုးရွာနေတာကြောင့်မိုးကအုပ်ထားတဲ့အထဲကနေမထွက်နိုင်တဲ့သူတွေရှိတယ်လို့တချို့ကတော့ကမ်းနားမှာတန်းစီရက်ထားတဲ့တခြားရှက်ပြေးရေရင်တွေအောက်ကိုလည်းဝေသွားနိုင်တယ်လို့ပြောကြပါတယ်။ရေရင်ပေါ်ကိုလိုက်ပါလာသူ100ကျော်လောက်ရှိမယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းထားကြတာပါ။ဒီထဲမှာမြစ်ကြီးသားမြို့ကျောက်သားအကစားပွဲတော်ကိုကတာတဘာယထာလကနေတွားကြပဲကျောက်သားတွေလည်းပါတယ်လို့ဆိုပါရယ်။တပ်ဖက်တပ်ချိတ်ထက်ပို့ပြီးတော့တစ်ဆောင်မှုတွေကြောင့်အခုလိုရေရေတိမ်မောက်မှုတွေမြန်မာနိုင်ငံမှာမကြာခဏဆိုသလိုဖြစ်လေရှိပြီးပြီးခဲ့တဲ့ဘတ်စလာအတွင်းကလည်းပသိမ်မြို့နဲ့ကပူတော်မြို့ကိုပြေးဆွဲတဲ့ပသိမ်သူ17တင်းပေါ်တိမ်ပေါက်ခဲ့တာမှာလူ30ကျော်သေဆုံးခဲ့တယ်လို့2011ခုနှစ်ဇော်လကဘုတ်ကလေးမြို့နယ်အတွင်းမှာ14တိမ်ပေါက်မှုပါလဲကျောက်သူကျောက်သား9ယောက်သေဆုံးခဲ့ရပါတယ်ရှင်။